โอเคกุมยาเอ๊ะเค้าเนี่ยทีนี้เจ้าหน้าริยงทุบกูกุมยาเอ๊ะตั้วยกขึ้นเลยรู้ติอ่ะบาเลยเค้าคุณยาเอ๊ะตั้วตื้อในเคสเนี่ยปะทะไปแล้วเนเน่ပြောပြไปบ่าวเค้าเนี่ย
ဒီကဗျာကျွန်တော်တွားတွေ့ရဆိုတာကျွန်တော်ပုခုကြီးအရာကျွန်တော်တွားတွေ့တာဖြစ်ပါတယ်အဲ့ဒါအရင်ရှင်းလေးလေးပြောချင်တယ်လေဒီလိုမျိုးပေါ်ကြနိုင်ငံအခုပြောင်းကာလမှာအခုထောင်ထဲမှာကျွန်တော်တို့ဒီညီငယ်တွေညီမငယ်တွေဒီလိုမျိုးအချင်းနိုင်ငံအချင်းသားဘဝနဲ့ရှိနေတဲ့လူတွေအားလုံးကိုကျွန်တော်ပြန်လွတ်ဖြစ်ခြင်းနဲ့ဆန္ဒရှိပါတယ်ပြန်လွတ်ဖို့လည်း88ကတောက်လျှောက်တောင်းဆိုနေခဲ့ပြီးဖြစ်ပါတယ်ဗျဒီနေ့ကျွန်တော်တွားတွေ့ရတဲ့အဓိကအကြောင်းရင်းကအခုထောင်ထဲမှာဒီကျွန်တော်ကျောင်းသားရဲဘော်နေနဲ့ညီငယ်ညီမငယ်တွေနဲ့အစကစနာကြရတဲ့ပုံမှာကိုအောင်မိုင်းဆန်းဆိုလို့ဒီရက်ပေါင်း20လောက်ရှိလာပြီ။အဲ့တော့ကျွန်တော်စိုးရိမ်နဲ့ပူပန်တယ်။အဲ့တော့အဲ့ဒီပုံမှာတခုခုပေါ်လာဒီဆုံးရှုံးသွားမှကိုကျွန်တော်စိုးရိမ်ပူပန်တဲ့အတွက်ကြောင့်မလို့ကျွန်တော်သွားတွေ့ခြင်းဖြစ်တယ်။ကျွန်တော်အားပေးနေခြင်းဖြစ်တယ်။နောက်တစ်ခုကသူတို့အားလုံးလွတ်မြောက်ဖို့အတွက်ကိုလည်းဒီနေရာတိတိလေးလေးအစိုးရကိုကျွန်တော်တောင်းဆိုတယ်။ဒါပါပဲ
။ဟုတ်။အခုချိန်ရပေါ်နိုင်ငံမှာလည်းအပြောင်းလဲတစ်စုံတစ်ခုဟိုဖြစ်နေတဲ့အချိန်မျိုးမှာပေါ့လေ။သူတို့ကအစာငတ်ခံဆန္ဒပြတာနဲ့ပတ်သက်ပြီးတော့ကုမြရဲ့သဘောထားကဘယ်လိုရှိပါလဲ
ဒီလိုရှိရပြနိုင်ငံရေးမှာတော့တယောက်နဲ့တယောက်ကအမြင်နဲ့အားလုံးကတစ်ထက်သေးမဖြစ်နိုင်ဘူးကြီးအဲ့တော့အဲ့ဒီပုံမှာတော့ကိုနဲ့မတူတဲ့လူတွေအကုန်လုံးကိုကိုနဲ့မတူရကောင်းလားသူပြစ်ထားတာမျိုးကနိုင်ငံရေးမဟုတ်ဘူးလို့ကျွန်တော်မြင်နေရကျွန်တော်တယောက်တည်းအမြင်ပါဒီနေရာမှာအမြင်တူခြင်းမတူခြင်းအဓိကမကြောက်ဘူးမတရားဖန်ဆီးခြင်းပင်ခံထားရတယ်ဆိုရဟာတော့အဓိကကြောက်လို့ကျွန်တော်မြင်နေအဲ့တော့ကျောင်းသားတွေအနေနဲ့ဗျာဒါကျွန်တော်တို့အခုလက်ရှိထောင်ထဲမှာအစားအသောက်ဆန္ဒပြတာတစုံတရာဆုံးရှုံးမှုတွေဖြစ်ပေါ်လာတဲ့ဖြစ်ဖြစ်သွားမှာကျွန်တော်အရင်စိတ်ပူတယ်လက်မျောတယ်ဗျာအဲ့တော့ကျွန်တော်တော့အဆုံးရှုံးမခံနိုင်ဘူးအဲ့တော့ကြောင့်မို့ကျွန်တော်သွားပြီးတော့မှကျွန်တော်ရဲ့ personal ရကျွန်တော် government ဆောင်တွေ့ဆိုပြီးတော့ကျွန်တော်မြစ်တာရက်ခံတယ်တောင်းမှန်တောင်းဆိုတယ်ဒါပဲဗျာ
ဟုတ်ကဲ့ကိုမြာကြီးမြစ်တာရက်ခံတယ်ဆိုတဲ့အပိုင်းမှာပေါ့လေဘယ်လိုပုံစံမျိုးနဲ့မြစ်တာရက်ခံခဲ့တယ်ဆိုတာလေးလည်းကျွန်တော်ပြောပြပေးလို့ရမလားခင်ဗျအ
ခုဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကကျွန်တော်တို့အကောင်းတွေလည်းကြုံလာနိုင်တယ်လို့အဆိုးတွေလည်းဖြစ်လာနိုင်ကြရှိတယ်အဲ့တော့အဲ့ဒီခါမှာကျွန်တော်လုံရဲကန်ရဲတတိရှိတဲ့ဖြတ်တန်းခဲ့တဲ့လူတွေအဲ့လိုကိုမိုင်းဆန်းတို့ကဲဆိုတော့အခုလက်ရှိပါကလာကျောင်းသားတွေတက္ကသိုလ်ကျောင်းသားတွေသူတို့အများကြီးကျွန်တော်တို့လိုအပ်ပါတယ်လုံးဝတိုင်းပြည်ပြည်လိုအပ်ပါတယ်အဲ့တော့အဲ့ဒီတယောက်ကိုလည်းတယောက်ကြီးကြီးဖြစ်ဖြစ်ငယ်ကြီးဖြစ်ဖြစ်ကျွန်တော်တယောက်ကမှအဆုံးရှုံးမခံနိုင်ဘူးအဲ့အတွက်ကိုမိုင်းဆန်းကိုကျွန်တော်အနေနဲ့မြေတားရက်ခံပါတယ်အဆင်ကခံတာကိုစဉ်းစားပြီးတော့ရပ်ပြီပါဆိုပြီးတော့ကျွန်တော်ပြောတာတပြိုင်တည်းမှာလည်းကျွန်တော်အစိုးရကိုတောင်းဆိုတယ်ဒီကျောင်းသားတွေအားလုံးကိုအမျိုးသားပြည်နယ်ပြည်ညယ်ကိုရှေ့ရှုရဲဆိုရင်နိုင်ငံရေးဩဇာရှိတဲ့လူတွေလည်းဆွေးနွေးရုံနဲ့မကဘူးဒီကျောင်းသားတွေကြံ့ထုတ်ပေးရတယ်အမျိုးသားပြည်နယ်ပြည်ညယ်ရဲ့အရေးကြီးတဲ့ကိစ္စတခုဖြစ်တယ်လို့ကျွန်တော်မြင်တယ်အဲ့ဒါအစိုးရလည်းတပြိုင်တည်းတောင်းဆိုတယ်အဲ့ဒီအကျိုးအကြောင်းတွေကျွန်တော်ပြောပြီးတော့မှကိုအောင်မိုင်းဆန်းကိုကျွန်တော်မြစ်တာရက်ခံတာပ
ါဟုတ်ကဲ့ဆိုသူ့ရဲ့သဘောထားရောဘယ်လိုရှိပါလဲခင်ဗျာ
ကိုအောင်မိုင်းဆန်းကစဉ်းစားပါမယ်လို့ကျွန်တော်တို့ပြောပါတယ်စဉ်းစားပါမစဉ်းစားဘူးအချိန်ပေးပါဆိုတဲ့ဟာတော့သူပြောပါတယ်ဒါမှန်ပါတယ်ကိုအောင်မိုင်းဆန်းအနေနဲ့ဒါစဉ်းစားမှာပါအငါဆွဲဆိုတာဝင်ဉဏ်တိုင်းဝင်ပြီးထွက်ဉဏ်တိုင်းထွက်လို့ရတဲ့ကိစ္စရမျိုးမဟုတ်ဘူးဆိုတာသူကောင်းကောင်းသဘောပေါက်ပါတယ
်ဒီကျောင်းသားတွေကိစ္စနဲ့ပတ်သက်ပြီးတော့ခံမှန်းနေကြတာဒီကျောင်းသားတွေကိုပေါ့လေဒီရွေးကောက်ပွဲကာလအပြင်းမရှိစေချင်လို့အခုလိုထိန်းထားရတဲ့ဆိုတဲ့သဘောမျိုးလည်းပြောနေတာရှိတယ်လို့ပဲတချို့အပိုင်းကြတော့လေဒီအာနာပိုင်နေနေနဲ့ပေါ့တိတ်ခါပိုင်းရဆက်လက်ထိန်းသိမ်းနေတာဆိုပြီးတော့ဝေဖန်တာမျိုးလည်းရှိတယ်ခင်ဗျ။ကိုမြာရေးနေတယ်တော့ဘလူများတုံးတက်ပြီလေခင်ဗျ။ဟ
ိုကျွန်တော်မြင်တာကတော့ဗျာတဘာဝမကြဘူးလို့ကျွန်တော်မြင်တယ်ဗျာ။အခုချိန်မှာတော့ဒါတည့်တဲ့အချိန်မှာရွေးကောက်ပွဲရလဒ်ကလည်းဒေသဒီမိုကရေစီဖွဲ့ချုပ်အနေနဲ့ landslide victory ရထားတဲ့အချိန်လေးမျိုးပဲဖြစ်တယ်။အာဏာအစွဲပြောင်းအချိန်ကာလမျိုးလည်းဖြည်းဖြည်းရောက်လာတော့မှဖြစ်တယ်ဗျာကျွန်တော်မြင်တာကတော့လေ။အဲ့တော့ကျွန်တော်တို့တောင်းဆိုခဲ့တာကိုဒီညမှာကျွန်တော်အပွင့်လေးဆုံးပြောကျွန်တော်တို့ကြီးညာချက်တာမထုတ်လား။ကျွန်တော်88ခေါင်းဆောင်တွေအကုန်လုံးကအစိုးထိတ်တန်းအစိုးရပိုင်းတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတွေ့ပြီးကျွန်တော်အချိန်ကြီးပြောခဲ့တယ်10ချိန်ထက်မနည်းပြောခဲ့တယ်ကျွန်တော်တို့ကဒီဖန်စီထင်းသိကလည်းဟုတ်အရင်ဖန်နေရစပြောတာတခုရှိတော့ဗျာကျွန်တော်တို့အဲ့လိုပြောခဲ့တယ်ဆိုခဲ့တဲ့အကြောင်းကိုပြောတဲ့ဆိုတဲ့ကျွန်တော်တို့ Facebook တွေပေါ်မှာမီဒီယာတွေပေါ်မှာကျွန်တော်တို့ထုတ်ပြန်သွားတာမျိုးမလုပ်ခဲ့ဘူးမရှိရောဒါလည်းအလုပ်ဖြစ်အောင်တိုးတော့အလုပ်မဖြစ်လာဘူးအကြောင်းပြချက်ကဘာလဲဆိုတော့တာဝန်ရှိပုဂ္ဂိုလ်တူရဲ့ပြောချက်ဆိုတော့ဒါတရားစီရင်40ကာလဖြစ်တယ်တရားစီရင်ပြီးသွားလို့အမိန့်တွေပါချပြီးသွားလွတ်ပြီးဟုတ်ကဲ့တမလာရဲ့အမိန့်နဲ့လွတ်ပေးမယ်ဆိုတဲ့အခြေအနေတရက်ကိုတော့ကျွန်တော်ပြန်ကြခဲ့တာဒါဒီနေ့ကျွန်တော်အပွင့်လေးဆုံးထုတ်ပြောတာတို့တော့အဲ့ဒီအခြေအနေကမရောက်လာသေးဘူးထောင်ချပြီးမှလွတ်မယ်ဆိုအမှန်တော့ဒါကကျွန်တော်မြင်နေဗျတဘာဝမကြောက်ဘူးဗျအဲ့တော့ကျွန်တော်မြင်တာဒီနေ့ဒီချိန်ခါမှာတရားစီရင်ရေးတွေဟိုထောင်ချတာတွေမကြတယ်မစင်းစားဘဲနဲ့ချက်ချင်းလည်းငွေလွတ်ပေးဖို့လှုပ်ဆောင်တဲ့နေလို့ကျွန်တော်မြင်တယ်အဲ့တော့တစ်ဖက်ကလည်းအဲ့ဒီကိစ္စကိုကျွန်တော်တွန်းနေချင်မှာအခုနိုင်ငံရေးအခြေအနေသိတဲ့အတိုင်းပဲအာဏာလွှဲပြောင်းကိစ္စရဒီပါရီနဲ့တွားမှာဆိုတော့ဒီကျောင်းသားတွေရဲ့ကိစ္စကရှေ့တန်းကိုမရောက်လာတော့ဆန်တန်ငန်ငန်ကျွန်တော်တို့ကလည်းကျွန်တော်တို့ပြောခဲ့ရပြီ1989ခုကျွန်တော်ထောင်ချပြီးတဲ့အခါမှာ90ရွေးကောက်ပွဲရလဒ်ထွက်လာပြီးတဲ့နောက်ပိုင်းမှာနောက်တော့ကျွန်တော်တို့စက်တင်ဘာလအဲထောင်ရေးခင်းနဲ့ပဲညီကုန်းချုပ်သွားခဲ့ရတဲ့အခြေအနေမျိုးတွေရှိခဲ့ဘူးတဲ့အဲ့လိုဖြစ်ရမျိုးတွေနောက်ကျောင်းသားတွေမှာကျွန်တော်မဖြစ်စေချင်ဘူးအဲ့တော့ အဓိကကျွန်တော်ပြောချင်တာကဗျာတိုင်းပြည်ရဲ့အရေးကိုလည်းကျွန်တော်စဉ်းစားတဲ့အခါမှာအမျိုးသားတန်လျက်တည်းမျိုးစဉ်းစားပါနိုင်ငံဩဇာရှိတဲ့လူတွေတွေ့ဆုံဆွေးနွေးပြီးအမျိုးသားတန်လျက်တည်းမျိုးကိုတည်ဆောက်အောင်မှတ်ပါတယ်အဲ့လိုတည်ဆောက်တဲ့အခါမှာလည်းဖန်ဆီးထိမ့်သိမ်းထားတဲ့ကျောင်းသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိအ мян ဆုံးလွတ်ပေးပါလို့ကျွန်တော်တို့မေတ္တာရက်ခံနဲ့တောင်းဆိုတယ်ဒါပဲဗျ
ဟုတ်ကဲ့ခင်ဗျာကိုမြားရေးခင်ဗျာအခုလိုရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ